ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကအထက်ပမာပြည်ဓာတ်ပုံအသင်းရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ကိုအေးကျော်ကိုစကိုင်းမြို့နေအိမ်ကနေစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားကနေ့လယ်ပိုင်းမှာတော့သေဆုံးသွားပြီလို့အကြောင်းကြားခဲ့တဲ့အကြောင်းလွတ်လပ်တဲ့အာရှသံ RFA သတင်းဌာနနဲ့ရန်ကုန်ခေတ်သစ်မီဒီယာတို့မှပေါ်ပြထားပါဗျ။အဲ့ဒီနောက်ကိုအေးကျော်ရဲ့ရုပ်အလောင်းကိုစကိုင်းမြို့ဘာသာရေးအဆောက်အုံတစ်ခုမှမိသားစုကဇူလိုင်လကုန်31ရက်မြေမြုပ်တကြိုခဲကြောင်းလိုက်ပါပို့ဆောင်ပေးတဲ့အိုးဘူကျမ်းမာရေးနဲ့လူမှုကွန်ရက်အသင်းကိုကိုးကားပြီးသတင်းမှပေါ်ပြထားပါဗျ။သူ့ရဲ့ရုပ်အလောင်းနံပါတ်ကျောပဲ့တွေမှာညိုမဲနေတဲ့ဒဏ်ရာတွေကိုလည်းတွေးရှိခဲ့ရတယ်လို့အမည်မဖော်လိုတဲ့သတင်းအရေးမြစ်ကိုကိုးကားပြီး RFA ကထုတ်လွှင့်သွားပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကမြန်မာစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကိုမှတ်ချက်ပေးဖို့အီးမေးလ်ပို့ပေးခဲ့ပေမဲ့တစုံတရာတုံ့ပြန်မှုမရရှိခဲ့ပါဘူးခင်ဗျာ။